ကရင်မျိုးသားအစည်းအရုံးရဲ့ဒုဥက္ကဋ္ဌဟောင်းကရင်မျိုးသမီးအစည်းအရုံးရဲ့အထွေထွေတွေးမှုချုပ်ဟောင်းနော်စီဖိုရာစိန်ဟာဇူလိုင်လ24ရက်နေ့မှာထိုင်းနိုင်ငံမက်ဆရင်းမြို့ကနေအိမ်မှာတရင်ကျင်းစာနဲ့ကွယ်လွန်သွားခဲ့တာပါသူမဟာ2023ခုနှစ်ကစပြီးကျင်းစာယောဂဖြစ်တာကိုစတင်သိရှိခဲ့ရပြီးတဲ့နောက်တစ်နှစ်ခွဲကျော်အတွင်းမှာကွယ်လွန်သွားခဲ့တာဖြစ်တယ်ဆိုပြီးမိသားစုနဲ့နှီးဆက်တဲ့ကရင်သတင်းဌာနရဲ့ဒါရိုက်တာနဲ့အက်ဒီတာချုပ်နန်ဖော့ကီကအခုလိုပြောပါတယ
်မနစ်က2023ခုနှစ်စံပိုင်းလောက်မှာအဲ့ဒါလူလူလေးအချင်းကြီးကထူးခြားနေတော့ဒီကတော့ဆစ်လိုက်တာပေါ့နော်ဒီတော့ဆီရတိုက်တင်းတယ်ဒီကတော့ဆစ်လိုက်ရတာကြတော့အဲ့မှာမှဒီကင်ဆာဖြစ်မှပြီးသွားပြီးတော့အဲ့မှာအဆင်ပြေဖြစ်နေပြီပေါ့နော်အဲ့လိုဖြစ်နေဖြစ်တော့အဲ့ဒီဒီမိုလီသွင်းပြီးတော့အဲ့လိုမျိုးစူးစမ်းမှုခံကြဖြစ်တယ်ပေါ့အမိုင်ဒီကစားကြတော့ပြောရမလို့ဆိုတော့ဒီကိလို၄ချီရတော့ဆက်မကတနည်းစေဒီကြောင့်ဥပါလာရတာပေါ့နော
်ဖရိုနော်စီဖိုရာစင်ဟာကရင်မျိုးသားလွတ်မြောက်ရေးတပ်မတော်စစ်ဦးစီးချုပ်ဟောင်းနဲ့ကရင်မျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီးစောတံမလာဘောရဲ့သမီးဖြစ်ပြီးမွေးချင်း၈ဦးနဲ့၄ဦးမြောက်ဖြစ်ပါတယ်ဖရိုနော်စီဖိုရာစင်ဟာပညာရေးအမျိုးသမီးနဲ့ကလေးတငယ်စတဲ့လုပ်ငန်းတွေအပြင်ကရင်မျိုးသားအစည်းအရုံး KNU ရဲ့ထိပ်တန်းကောင်းဆောင်နေရာတွေကိုတာဝန်ယူခဲ့သူဖြစ်တယ်လို့လည်းပြောပါတယ်
။ညာကြီးဆန်းကလည်းကျောင်းဆရာမဘဝကလည်းတခါအမျိုးသမီးနဲ့ကလေးတွေအရေးအရာကိုဥတော်မီလုပ်ခဲ့တဲ့ဟိုအမျိုးသမီးကောင်းဆောင်ဖြစ်ခဲ့တယ်။ပြီးရင်လည်းဒီမနက်ကအမေရိကဖွဲ့ချုပ်ဦးမောင်နဲ့ဒီမှာသူတို့ချင်းတစ်ဖက်ပြီးတော့တီထောင်တော့လည်းပါဝင်ခဲ့တယ်လို့ WFD ရဲ့စာပတ်ကြီးအဖွဲ့ဝင်ထဲမှာလည်းဖြစ်ခဲ့တာပေါ့နော်။ဆိုတော့ဆက်ထဲမှာပဲသူကဖြစ်လို့ဒီမှာလည်းအထောက်အကူနဲ့ကလေးကဒီသုံးကြိမ်မြောက်ဖြစ်လူမျိုးလာဆံမှာသူအတူတူရင်းမှုနဲ့ရေးပောက်ခံရတယ်ဆက်တန်းတူပေါ့နော်2008အထိပေါ့ဆိုတော့2008ဖြစ်လူရေးပောက်ခံရတယ်ဆိုတော့အဲ့2008မှာကျင်းပတဲ့ဒီ KNU ရဲ့ဆက်လူကြိမ်မြောက်မျိုးလာဆံပေါ့နော်အဲ့မှာတော့အော်ဒီတော့စီဘူရာစီအောင်ဒါ KNU ရဲ့အထူးသတင်းမှုတုံးနေတဲ့ရေးပောက်ခံရကြတယ်ပေါ့
ဖဒိုနော်စီဖိုရာစိန်ဟာကွယ်လွန်ချိန်မှာအသက်69နှစ်ရှိပြီးသူမရဲ့ဇာပနကိုလာမဲ့စနေနေ့ဇူလိုင်လ28ရက်နေ့မှာထိုင်းနိုင်ငံမက်ဆရင်းမြို့မှာပဲကျင်းပမယ်လို့သိရပါတယ်ရှင်။